ဂျာမနီနိုင်ငံဘာလင်မြို့မှာမနေ့တုန်းကထရက်ကားတိုက်မှုဟာရည်ရွယ်ချက်ရှိရှိနဲ့တိုက်ခတ်မှုဖြစ်တယ်ဆိုတာတန်လျာဖြစ်စရာမရှိဘူးလို့ဂျာမန်ပြည်ရေးဝန်ကြီးသောမတ်စ်ဒါမာဇီရာကပြောဆိုလိုက်ပါတယ်။ဂျာမနီနိုင်ငံမှာကိုလွန်ဝင်ရောက်ဝင်ရှောက်ထားမှုနဲ့ပါကစ္စတန်နိုင်ငံသားတူဖြစ်အာနာမနီပြောဆိုထားတဲ့ကောင်းမောင်းသူဟာလူတွေအပြည့်နဲ့စီကားနေတဲ့ခရစ်စမတ်ဇီးရဲကိုခိုးဝင်လာတဲ့ထရက်ကားတစ်စင်းနဲ့တမင်သက်သက်ဝင်တိုက်ရာကလူ12ယောက်သေဆုံးပြီး50နီးပါးဒဏ်ရာရခဲ့တာပါ။တိုက်ခိုက်မှုပြီးဖျက်ပြေးသွားတဲ့ကားသမားကိုတော့ရဲတပ်ဖွဲ့က2ကီလိုမီတာလောက်အကွာမှာဖမ်းဆီးမိခဲ့ပါတယ်။ဂျာမန်ဝန်ကြီးချုပ်အင်္ဂလာမာကဲကတော့ထရက်ကားတိုက်မှုဟာအကြမ်းဖက်လုပ်ရဲ့အဖြစ်အာနာမနီယုံကြည်ထားပြီးတိုက်ခိုက်မှုကျူးလွန်သူဟာခိုးလုံကွင်းနဲ့အကာအဝေးရဖို့ကြိုးစားသူတူဖြစ်တယ်ဆိုရင်ဂျာမနီနိုင်ငံသားအလုံးတွေပိုပြီးခံရခက်စေလိမ့်မယ်လို့လည်းပြောဆိုခဲ့ပါတယ်။
Dies wäre besonders widerwärtig gegenüber den vielen, vielen Deutschen, die tagtäglich in der Flüchtlingshilfe engagiert sind.
သူတို့ပြင်ဒုက္ခသည်တွေအတွက်နေမအညာမှာတက်တက်ချွတ်ချွတ်ကူညီနေတဲ့ဂျာမန်နိုင်ငံသားတွေကာဝယ်ဆောက်ရှောက်မှုတွေအမှန်တကယ်လိုအပ်နေသူတွေနဲ့ဂျာမနီနိုင်ငံမှာနေသားတွေချဖြစ်ဖို့ကြိုးစားနေသူတွေအတွက်ဆက်ဆုပ်စရာလုပ်ရဖြစ်ကြောင်းပြောဆိုခဲ့တာပါတက်ခတ်မှုပြီးကြုံခဲ့ရပြီးတဲ့နောက်ဘာလင်မြို့တော်မှာလူကြိုးရေးတုံ့ပြန်မှုနဲ့တက်ခတ်မှုတွင်ထိခိုက်သေးဆုံးသူတွေကိုဂုဏ်ပြုတဲ့အနေနဲ့ခရစ်စမတ်ဇီးတွေကိုတနေ့တာပိတ်ထားဖို့လဲစီစဉ်သူတွေကိုမြို့တော်ဝင်ရှိသူတွေတိုက်တွန်းထားပါတယ်အမေရိကန်သမ္မတအင်ပီရိုကလည်းအကြမ်းဖက်တိုက်ခိုက်မှုဖြစ်နိုင်တဲ့ဒီဖြစ်ပျက်အတွက်ဝန်ထမ်းရောင်းကြေညာချက်ထုတ်ပြန်ခဲ့တာပါ။ဆော်ဝိုင်းမှာလည်းဥရောပတလောမှာရှိတဲ့ဈေးတွေအများပြည်သူသွားလာတဲ့နေရာတွေမှာသတိနဲ့သွားလာကြဖို့အမေရိကန်နိုင်ငံရဲ့ဝန်ကြီးဌာနကသတိပေးထားတာပါ။အလားရဲ့ကာလနဲ့တခြားဆက်ဆက်တဲ့အခမ်းအနားတွေကိုအစိုးရဝါရီအာယုံဆိုင်နေတယ်လို့လည်းနိုင်ငံရဲ့ဝန်ကြီးဌာနရဲ့ခီးစွာသတိပေးချက်မှာနှိုးဆော်ထားပါတယ်။